ကျွန်တော်ညံဝင်းရောက်ပါခင်ဗျာ NLD ပါတီကတိုင်းသားပါတီတွေနဲ့တွဲဆုံမဲ့ကိစ္စကိုအပြူသဘောဆောင်တဲ့ခြေလှမ်းအဖြစ်ကြိုးဆိုပေမဲ့ Federal ပြည်ထောင်စုလမ်းကြောင်းကိုရှောင်လန်းနိုင်မဲ့ခိုင်မာတဲ့မူဝါဒတွေချမှတ်လှုပ်ဆောင်နိုင်ဖို့ကပိုအရေးကြီးကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီးရပိုင်းအတွင်းမှာပဲပြည်ထောင်စုအရေးအတွက်တိုင်းသားပါတီတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့NLD ပါတီကကြေညာချက်ထုတ်ပြန်ခန်းလန်းခဲ့တယ်လို့တိုင်းသားပါတီတွေနဲ့တွေ့ဆုံဖို့ NLD ပါတီထိတ်တန့်တာဝန်ရှိသူ3ဦးကိုလည်းရွေးချယ်ထားကြောင်းဒီဇင်ဘာလ12ရက်နေ့ကကြေညာခဲ့တာပါတိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်အချိန်မှာတွေ့ဆုံဖို့ရှိတယ်လဲသိရအောင် NLD ပါတီတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး NLD ထိတ်တန့်တာဝန်ရှိသူ3ဦးပါအဖွဲ့နဲ့တွေ့ဆုံဖို့မျှော်လင့်ထားတဲ့ကချင်ပြည်နယ်ပြည်သူပါတီ KSPP ကတော့အစိုးရအဖွဲ့အတွင်းတိုင်းသားတွေကိုယာဒူးခွဲဝေပေးရေးထက်စာရင်Federal ကိုဘယ်လိုသွားမလဲဆိုတဲ့မူဝါဒခိုင်မာစွာချထားဖို့လိုမယ်လို့ KSPP ဒုက္ခနှင့်ဥက္ကံဂရံအောင်ခန်းကတိုက်တွန်းပါတယ
်။အဲသူတို့အနေနဲ့ညီညွတ်ရေးအစိုးရဆိုတဲ့အာထဲမှာဆိုရင်အဓိကတော့ဒီဝန်ကြီးဌာနပဲဖြစ်ဖြစ်ပါဖြစ်ဖြစ်ဒီအနေအားပေးတာထက်စာရင်အနာဂတ်မှာကျွန်တော်ဒီ Federal နဲ့ငံသွားဖို့ဆိုတဲ့အချက်ဒီကအဓိကဖြစ်နေတယ်။ဒါကြောင့်လည်းဘုံသဘောတူညီချက်ဟာpolicy အရပဲသွားတာပုံမှန်အနာဂတ်တော့ကောင်းမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ပြောလို့ပါ
2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာတိုင်းသားအရေးနဲ့ပတ်သက်လာရင် NLD ပါတီကစဉ်းစားဖို့အပြောင်းလဲရှိလာတာကိုကြိုးဆိုပေမဲ့လက်တွေ့တွေ့ဆုံမှုအပေါ်အခြေခံပြီးဆွေးနွေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဦးသာထွန်းလှကပြောပါတယ
် NLD ပါတီဘက်ကဟိုလုံးဝနေနေပြီးတိတိကျကျရည်ရည်ရည်ကျွန်တော်တို့မဒီရတဲ့အရှင်ကြီးရတာအတွက်ကြောင့်တော့ပြစ်စုံဆွေးနွေးနေလို့အဲအဲ့လိုကိုကဲလမုံရှိတာရင်တော့ခါကျွန်တော်တို့လက်ခံပြစ်စုံဆွေးနွေးဖို့ရှိတယ်ဆိုတော့အရှင်ကြီးပြည့်ကျွန်တော်တို့လောလောဆယ်တော်လာရတဲ့အရှင်ကြီးရှိပါသေးတယ်အဲ2005ရေကောက်ပွဲအလန်ဒုံက NLD ပါတီကတရားပါရင်းနဲ့ဆက်ဆံမှုဆွေးနွေးမှုလုံးဝမရှိခဲ့တဲ့အရှင်ကြီးရှိတယ်ဒါပေမဲ့2005ရေကောက်ပွဲအလန်မှာ NLD ပါတီကအခုလိုအလကဲဖေဒရယ်ပြည်ထောင်စုတခြားရဲ့အတွက်လွတ်ခွာသွားဖို့လိုအပ်ချက်ရှိတယ်ဆိုတော့ကိုဟိုတစုံကြရသဖို့တော့ကြောင်းလေးမှုရှိတာတဲ့အတွက်ကြောင့်တန်ခါပါရီတွေနဲ့အဲတိတိဆက်ဆံမှုတော့အဲရှင်းတဲ့ဟုကိုဟိုလုံဆောင်လာတယ်လို့ကျွန်တော်အဲ့လိုတွန်းလို့ပ
ါလောလောဆယ်မှာတော့ NLD ပါတီကတိုင်းသားပါတီတခုချင်းစီကိုတွေ့မဲ့သဘောရှိနေပြီးနောက်မှတိုင်းသားပါတီတွေစုပေါင်းထားတဲ့အင်အားစုနဲ့ NLD ပါတီတာဝန်ရှိသူတွေနှစ်ဖက်တွေ့ဆုံမှုမျိုးအဖြစ်တောင်းဆိုသွားမယ်လို့ KSPP ဒုက္ခဥက္ကံဂရံအောင်ခန်းကပြောပါတယ
်။အဓိကကတော့ဒီမိုကရေစီဖက်ဒရယ်ဆိုတဲ့ဟာကိုဖက်ဒရယ်ဒီမိုကရေစီဆိုတဲ့ကြောင်းပြောင်ဖြစ်တဲ့ဟာကိုကြောင်းပြောင်လုပ်ပြီးမှကျွန်တော်ဒီဟာကိုရေးပါတယ်။နောက်တစ်ချက်ကတော့1948ခုနှစ်ပြည်လို့ဆိုချက်ကိုအဓိကအကောင့်ထေဖို့လက်တွေ့အကောင့်ထေဖို့ပဲဒီဟာကိုတင်ပြခြင်းဖြစ်ပါတယ်။အခုလက်ရှိဒီတွေ့ဆုံမှုမှာပါတီဒီအနေနဲ့အတီးတီးတွေ့ပြီမဲ့လဲနောင်နောင်ကိုစုပေါင်းပြီးမှပဲတွေ့ဖို့ဆိုတဲ့ဟာမျိုးကိုတင်ပြဖို့ကျွန်တော်တောင်းဆိုဖို့တော့ရှိနေတာပေါ့
ဥက္ကံဂရံအောင်ခန်းပြောသွားတဲ့တိုင်းသားပါတီအင်အားစုတွေမှာကချင်ကရင်ချင်းကယားမွန်ရခိုင်ရှမ်းပြည်နယ်တွေကိုအခြေခံဖွဲ့စည်းထားတဲ့တိုင်းသားပါတီကြီးတွေပါဝင်နေတာဖြစ်ပါတယ်ခင်ဗျာ